ီနေ့တော့လူငယ်တစုကျွန်တော်စီကိုရောက်လာပြီးတော့အကူကြီးအကြံဉာဏ်တောင်းတာနေစပြီးတော့ပြောပြခြင်းပါတယ်ဒီဘိတ်လို့ခေါ်တဲ့အခြေတင်ဆွေးနွေးပွဲတွေအငင်းခုံပြိုင်ပွဲတွေမှာစီမီဖိုင်နယ်အဆင့်ကိုရောက်လာတဲ့လူငယ်တစုကနေပြီးတော့လာတာပါသူတို့ဟာအကြောင်းအရာတစ်ခုကိုနောက်နေ့မှာအဲ့ဒီဒီဘိတ်ခေါ်တဲ့အခြေအတင်ပြောပွဲမှာပြောကြပါတော့မယ်ပေါ့အချက်လက်တွေဝိုင်းပြီးတော့စဉ်းစားပေးဖို့ပါအဲ့ဒီမှာကျွန်တော်တစ်ခုတွေးမိတာကသူတို့လူငယ်တွေဟာအဲ့ဒီပေးတဲ့ခေါင်းစဉ်ကိုတကယ်ယုံလို့လားလို့ကျွန်တော်မေးမိပါတယ်အဲ့တော့လူငယ်တွေကတော့ပေါ့ပေါ့ပါပါပဲဖြေပါတယ်ကျွန်တော်တို့ပြိုင်လာတာစီမီဖိုင်နယ်တော့ရောက်နေပြီတဲ့မဲနိုင်ပြီးတော့ကြတဲ့ဟာကိုပြောရတာပဲတဲ့ကိုယုံတယ်မယုံဘူးဆိုတာတဲ့ဒီပွဲမှာအရေးကြီးတာကဟိုနိုင်မှုပဲလေတဲ့အဲ့ဒါကိုအကောင်းဆုံးဖြစ်အောင်ကျွန်တော်တို့ပြောရမှာပဲလေတဲ့ဟုတ်ပါပြီအဲ့မှာနားထောင်နေတဲ့လူငယ်တယောက်ကဟိုဝင်ပြီးတော့တွေးပါတယ်ဟုတ်ဦးလေစဉ်းတော့စဉ်းစားကြပါဦးနဲ့ဒါတွေကကိုဘဝမှာအမှတ်တရတွေဖြစ်မဲ့ဟာဆိုတော့ကိုမယုံမဲနဲ့ပြောဖို့တော့သင့်ပါမလားဆိုတော့အဲ့ဒီမှာပြိုင်ဝဲဝင်နေတဲ့လူငယ်တွေကတော်တော်ရက်ပြီးတော့စဉ်းစားသွားပါတယ်အေးတဲ့ကျွန်တော်တို့အစကစဉ်းစားလာတာကဒီပြိုင်ပွဲမှာပထမဆုရဖို့သူတိမို့ပေါ့လေစုတစိတ်တွေရဖို့ပဲကျွန်တော်တို့စဉ်းစားထားတာပေါ့ဒါပေမဲ့ကိုမယုံမဲနဲ့မယုံတဲ့ဘက်ကနေပြီးတော့ပြောတင်တာရောတကယ်ရောမှန်ပါမလားဆိုပြီးသူတို့တွေးသွားပါတယ်တကယ်တော့ပြိုင်ပွဲတစ်ခုထဲမှာစုတစိတ်ကိုညီမှန်းပြီးတော့တွေးတယ်ခေါ်တယ်ဆိုရင်တော့အဲ့ဒါစဉ်းစားဖို့မလိုဘူးလို့လဲသူတို့တစ်ဖက်ကနေပြန်ပြီးတော့ဖြေသိမ့်နေပါတယ်ဘာဖြစ်ဖြစ်ဒီကြားထဲမှာလူငယ်တယောက်ကတော့ကိုမယုံမဲနဲ့တော့မပြောတင်ဘူးဆိုတဲ့မူကိုတော့အသေးဆွဲကင်နေပါတယ်အဲ့တော့တွေးပါတယ်လူငယ်တွေကိုလည်းမေးပါတယ်လူငယ်တယောက်ဟာစင်ပေါ်ကနေပြီးတော့ဘာကိုလိုချင်တာလဲအဲ့ဒီလိုအပြန်အလှန်ငင်းခုန်ဆွေးနွေးကြတဲ့ပွဲတွေကနေဘာလိုချင်တာလဲဆိုတော့သူတို့လည်းဝင်ဝင်လင်းလင်းဖြေတယ်လေပရိသတ်ရဲ့အားပေးမှုချီးကျူးတဲ့လေတန်းနေပြီးတော့စုတစိတ်တွေကိုမျှော်လင့်တယ်လို့ပြောတယ်အဲ့ဒီမှာကျွန်တော်တို့ခေါင်းစဉ်ကိုရွေးပေးကြတဲ့လူကြီးသို့မဟုတ်ပေါ့လေပွဲကိုကျင်းပတဲ့သူတွေဟာဘယ်လိုခေါင်းစဉ်မျိုးကိုရွေးပေးသလဲအဲ့တော့လူငယ်တွေကတော့သိနေပြီနော်အညံ့ဆုံးခေါင်းစဉ်သူတို့မပြောချင်ဆုံးခေါင်းစဉ်ကဘာလဲဆိုတော့ယောက်ျားများနဲ့မိန်းမများသည်ဘာဖြစ်သည်ညာဖြစ်သည်ဆိုတာမျိုးဆိုရင်တို့အဲ့ဒီဒိုင်တွေကိုအဆင့်တောင်မရှိတော့ဘူးလို့သတ်မှတ်လိုက်တာလေ။ဘာဖြစ်လို့လဲဒီလိုဂျန်တာခေါ်တဲ့ကြားမှခွဲခြားမှုအပေါ်မှာပဲအခြေခံတဲ့စဉ်းစားမှုမျိုးတော့ကျွန်တော်တို့နောက်ပိုင်းပေါ့လေဒီဘက်မျိုးဆက်သစ်လူငယ်တွေကလက်ကိုမခံကြတော့ပါဘူး။တို့ဒီအယူအဆဘိုင်းဆိုင်ရာသာငင်းခုန်ကြတာဖြစ်လာပြီ။ဒါတော့ကျွန်တော်တော်တော်တိုးတက်တဲ့အမြင်ပဲလို့ကျွန်တော်ပြောပါတယ်။အဲ့တော့အခြေခံအားဖြင့်တော့လေဒီလိုမျိုးငင်းခုန်အလေးအကျင့်လုပ်ပေးနေဆိုတာတစ်ချိန်လုံးကတစ်ဖက်သက်ပဲအမှန်တရားကတစ်မျိုးတစုံတရာပေါ့လူအဖွဲ့အစည်းအပေါ်မှာဒီယူဆပဲမှန်တယ်ဆိုတဲ့ခါမျိုးကိုဇွတ်တင်ခံထားရတော့အဲ့ဒါကိုပြန်ဖြေပြောက်ဖို့နောက်တစ်မျိုးရှုတော့အစ်စ်တွေကိုလေ့ကျင့်ပရင်းနဲ့ဒီလိုဖြစ်လာတာဟုတ်ဒါပေမဲ့ဘလို့ဖြစ်လာတယ်လဲဆိုတော့လူတွေကတွေးခေါ်မျှော်မြင်မှုယုံကြည်မှုတက်တန်ရေးထက်ဘာဖြစ်လာတယ်လဲဆိုတော့စကားပြောကောင်းတဲ့ဘက်ကိုအားပေးအမြောက်ရောက်လာတာကိုကျွန်တော်တွေ့ပါတယ်သူကစကားပြောကောင်းတဲ့လူဖြစ်အောင်သူကလေ့ကျင့်ကြတယ်အဲ့တော့အကြောင်းအရာတစ်ခုကိုတကယ်မှန်တာမမှန်တာတရားမျှတာမမျှတာမစဉ်းစားတော့ဘဲနဲ့ဒီပွဲမှာနိုင်ရင်ပြီးရောဆိုပြီးတော့ပြောကျင်တဲ့အကျင့်ဖြစ်လာတယ်။အဲ့တော့ကျွန်တော်ကတော့ဒါတွေကိုတွေ့တာကဒီအောင်ယဉ်ကျေးမှုတစ်ခုအနေနဲ့လည်းမိတ်ဆက်နေပြီးကြည့်နေကြပြီဆိုတော့ခေါင်းစဉ်ရွေးတဲ့သူတွေရဲ့ညံအမျှော်မြင်ပေါ်ကိုမူတည်တယ်လို့ကျွန်တော်ထင်ပါတယ်။တကယ်တော့ဒီလိုဒီဘိတ်ကာရှာခေါ်တဲ့ရည်ရချက်ကပါလေအမြင်မတူတာတွေကိုနားထောင်ပေးဖို့လည်းပါပါတယ်။အဲ့မတူတဲ့အမြင်တွေရှိနေဆိုတော့ကိုဘဝင်ကြမိဖို့လည်းလိုပါတယ်။အဲ့ကိုယ့်ဘက်ကအမြင်တွေကိုလည်းကိုပြန်ပြီးတော့သုံးသပ်ခွင့်ရတာပေါ့လေ။အဲ့တော့ဒီလိုပါဟိုမှာသွားတွေ့လို့ပါကလေးမလေးတယောက်ကသူမိဘမဲ့ဘဝနဲ့ကဘာလက်ခီးတဲ့တွေကိုလိုက်ပြီးတော့ပို့ရတဲ့အလုပ်လုပ်ရင်းနဲ့သူဘာသာစကားတွေအစုံပေါ့လေနှုတ်ခွန်းဆက်တွေတတ်အောင်သင်ပြီးတော့ကြိုးစားတယ်။အဲ့ဒီကနေပြီးတော့ငွေလေးကြေးကလေးစုဆောင်ပြီးတော့ဘဝကိုရုန်းကန်နေတာကိုတွေ့ပါတယ်။အဲသူနဲ့အင်တာဗျူးကိုကြည့်ကြပြီးတော့လူငယ်တွေကြားမှာစဉ်းစားချက်တွေပေါ်လာတာပါ။ဘာလဲဆိုတော့သူကသူ့လိုဘဝတူတွေကိုသူထမင်းတလုံးစားရင်စားစေခြင်းနဲ့သူအလုပ်ဖြစ်ရင်ဖြစ်စေခြင်းနဲ့အတွက်ကြောင့်မလို့သူတကယ်လို့သူ့ဘဝမှာတောင်းနှိုင်းတာပြည့်ရရင်ဘယ်လိုဟာမျိုးကိုအဖြစ်ချင်းဆုံးလဲဆိုတော့သူမိဘမဲ့ကလေးတွေကိုအဲ့လိုပညာနဲ့အသက်မွေးရတဲ့အလုပ်တွေဂုံတိတ်ခါရှိတဲ့တမွေးဝမ်းကြောင်းတွေဖြစ်စေခြင်းနဲ့သူလှုပ်ပေးခြင်းနဲ့ပေါ့အဲ့တော့သူ့ကိုငွေကြေးအရထောက်ပံ့နေတဲ့လူတွေကစိတ်ကူးစိတ်တန်းနေထွက်လာပြီးတော့တယောက်ကိုတစ်ထောင်ဝမ်းထည့်လိုက်ရင်လူတသိန်းလောက်သူ့ကိုတော့ထောက်ခံမှာပဲသိန်းတစ်ထောင်ရမယ်လို့ပြောရင်းနဲ့ဇလန်းကစပါတယ်အဲ့တော့အဲ့လိုပြောနေသူ့ကိုသဘောတူတဲ့လူတွေများနေတဲ့အချိန်မှာတယောက်ကပြန်ပြီးတော့ပြောတယ်မဟုတ်ဘူးတဲ့ဒီကလေးမလေးကိုငွေကြေးနဲ့ဖြည့်ဆည်းရကြလိမ့်မယ်တဲ့အဲ့တော့ဒီဟာကတကယ်တမ်းကျတော့ကလေးမလေးကိုကိုအားကိုကိုတဲ့စိတ်နဲ့ပဲသူ့ဘဝကိုအောင်မြင်အောင်ကျွန်တော်တို့ကပေးတင်တာအဲ့လိုငွေနဲ့ဝင်ရှင်းနေဆိုတဲ့ဟာကြီးကတော့သဘောမတူဘူးဆိုပြီးတော့ညင်းပွဲကြီးစကြတာပေါ့အဲအဲ့ဒီမှာတော့ဟိုတတရအတွေးနဲ့ဘသူကဘာလုပ်ပေးနိုင်မလဲဆိုတာကိုငွေပေးတဲ့နီလာလည်းမဟုတ်ဘူးဒီတိုင်းပဲအတလွတ်ချီးကျူးနေတာလည်းမဟုတ်ဘူးလက်တွေ့ကြတဲ့ဒီကလေးမလေးတွေဘဝကိုဒီထက်မြင့်လာအောင်သူတို့ရဲ့စိတ်ကောင်းနဲ့သူတို့ရဲ့ယုံကြည်ချက်တွေကိုအားကောင်းမောင်းတာဖြစ်လာအောင်ဘာလုပ်ပေးနိုင်မလဲဆိုတာဆက်ပြီးတော့လေ တွေးတဲ့တတိယအတွေ့တွေလည်းဝင်လာပါတယ်ပြောချင်တာကတော့အငင်းခုံတစ်ခုစဖြစ်သွားတာနေပြီးတော့အမြင်တစ်ခုလည်းမဟုတ်ဘူးနဲ့နှစ်ခုကနေသုံးခုဖြစ်လာတာကပဲကျွန်တော်တို့နောက်မျိုးဆက်တွေအတွက်တော့ဒါဟာအားရစရာဒုတိမဟုတ်အကျင့်ကောင်းတစ်ခုရလာစရာလို့ကျွန်တော်တို့တွေးမြင်မိပါတယ်